ဒီနေ့တရားလေးလိုက်စီစဉ်မှာတော့အစိုးရနဲ့လွတ်တော်ထိပ်တန်းခေါင်းဆောင်တွေအပြောင်းလဲနဲ့ရှေ့လာလာတွေပေါ်ဆွေးနွေးမှာဖြစ်ပါတယ်။အစိုးရနဲ့လွတ်တော်ထိပ်တန်းနေရာတွေအပြောင်းလဲတွေကြောင့်မြန်မာနိုင်ငံအနာဂတ်နဲ့တာမန်ပြည်သူတွေပေါ်ရက်ခတ်မှုတွေဘာတွေရှိလာနိုင်တယ်လဲ။အပြောင်းလဲတွေရောဒီတည်းမကလွတ်ဖို့လိုနေသေးလားဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်ပင်နယ်ဆွေးနွေးသွားမယ့်သတင်းစာဆရာဦးစီသူအောင်မြင့်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဦးရထွန်းတို့လည်းလေလိုက်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောဟိုဆွေးနွေးချက်အချင်းချင်းကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာပဲဒီသမရဦးထင်ကျော်နဲ့လွတ်တော်ဥထဝင်းမြင့်တို့တရက်ထဲနှုတ်ထွက်သွားပါတယ်လွတ်တော်ဥထနဲ့ဒုဥထတတိကတော့ရွေးပြီးသွားပါပြီရှေ့သတင်းပတ်မှာဆိုရင်လည်းသမရတတိရွေးမှာပါဆိုတော့ကျွန်တော်ဒီဆွေးနွေးရဲ့နေရာမှာတော့ဟိုဘသူဖြစ်မှာမဖြစ်ဘူးဆိုတာလည်းပေါ့လေအပြောင်းလဲတွေကြောင့်ဘာတွေဖြစ်လာမလဲဆိုတော့အဓိကဆွေးနွေးချင်ပါတယ်ဆိုတော့အခုလက်တလောတွေ့ရတဲ့လောက်ကျွန်တော်အပြောင်းလဲတွေကြောင့်ဘာတွေများကျွန်တော်တို့ဒီပေါ်ကနေအကျိုးဆက်ဖြစ်နေမျောလင်းနေစရာတွေရှိမလဲဆရာဦးစီသူအောင်မြင့်
အဲအကြမ်းင်းပြောရမယ်ဆိုတော့ဒီသမရလက်ကမှုအပြောင်းအလဲကကျိုးကျိုးပြီးတော့မှဟိုပါလေ MRI စက်ကပေါ့နော်ကျိုးကျိုးပြီးတော့မှလုပ်တယ်လို့ကျွန်တော်တို့ယူဆလို့ရတယ်အခုနောက်ပိုင်းသမရကတော်ကနေသမရဟောင်းပေါ့နော်သမရဟောင်းကတော်ကနေပြီးတော့မှဒါသမရကြီးကြီးဖြစ်ပြောလှုပ်ခဲရတဲ့အကြောင်းတွေကိုဒီရှင်းပြတဲ့အထက်မှာတကယ်တော့သူတို့ငွေတော့ကနေပြီးတော့မှပြောမှန်းထားတာကဒါ6လလောက်ဒီလိုသုံးလားလို့ဒီလိုမျိုးအင်္ဂလိပ်ပတ်ရရပြီးတော့မှသုံးစားစီကူညီဖို့ဆိုပြီးတော့မှအဲ့လိုမှတ်ထားတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့အချိန်ကြီးတကယ်ပြေးလိုက်ရတယ်။ဒါပေမဲ့အဲ့လိုဒီဘက်ကကရှိထားပြီလားဆိုတဲ့ခါကျတော့ဒါကိုပြင်ဆင်ပြီးတော့မှလုပ်တဲ့သဘောပဲ။အဲ့ဒီခါကျတော့လုပ်တဲ့သဘောမှာအခုတော့ဟိုတေခတ်ပေါ်လာမဲ့ပုံစံကလည်းအရရှင်တော့ဒါဦးမြင့်ကအဲ့အင်္ဂလိပ်သမရဖြစ်လာမယ်။ဒီကမှဒီသက်တော်ဥက္ကဋ္ဌဒုက္ခသာကတော့ဒီလိုရပြီပေါ့နော်ဒီတော့ဥထာကဦးဒီခေါမရဒုက္ခတော့ဦးဖတ်တော့ဟေမော့အဲ့တော့ဒီနေရာမှာတစ်ခုချင်းကြီးကိုပြောမယ်ဆိုရင်တော့သမရအနေနဲ့အင်းအင်းရောက်လာတဲ့အခါမှာအရင်သမရဦးချင်းကျော်နဲ့ဆိုင်တော့ငငယ်ရေးနဲ့လည်းထဲထဲဝင်တလျှောက်ဝင်လုပ်ခဲ့တယ်ခြင်ရတယ်ခြေတော်ကခေါင်းဆောင်ပြောင်းလဲဖြစ်တဲ့ခါကျတော့အရင်သမရဦးချင်းကျော်ဆက်ကိုအများကြီးလုံနိုင်ခြင်နိုင်နဲ့အများကြီးငငယ်ရေးတော့မှတဝင်ပြီးတော့မှအကျိုးကြီးကြီးလုံနိုင်လိမ့်မယ်လို့တော့ကျွန်တော်မြင်တယ်ဒါပေမဲ့ဒုတိယတစ်ခုကလွတ်တော်ဥဒ္ဓပြောင်းလဲပေါ့အဲ့တော့လွတ်တော်ဥဒ္ဓပြောင်းလဲတာအလူတော်မင်းများလဲဝီပန်နေကြတာရှိပါတယ်အဲ့ဒီဝီပန်နေတဲ့အတိုင်းကျွန်တော်လဲအဲ့ဒါကတော့ဟိုတပိုင်းပြည်ကလက်ခံပါတယ်အဲ့တော့ဒါလဲဆိုတော့အဲဥပဒေကြီးမှုအာဏာအထက်မှာရှိတယ်ဒါလွတ်တော်ဥဒ္ဓကအရေးကြီးပါတယ်တိုင်းပြည်ရဲ့ဒီဖွဲ့စည်းပုံခြေစပ်ဥပဒေရစေနံပါတ်2ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်ကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ယာတူးယူထားလိုက်တဲ့အချိန်မှာဆိုရင်တော့တလက်ကခေါင်းဆောင်ဖြစ်သွားတယ်ပေါ့နော်အဲ့ဒီလိုမျိုးမျိုးမှာကြောင်မဲ့ပုဂ္ဂိုလ်ကအရေးကြီးပါတယ်။ဒါပေမဲ့အခုကြီးလိုက်တဲ့အခါကျတော့ဟိုတခြားလူဒီဒီကအကျိုးပါတီရောနော်။အရင်အဲဒီကအကျိုးပါတီဘက်မှနေခဲ့တဲ့လူပြီးတော့ကတရားဥပဒေမှနဲ့လည်းဟိုအရေးကြီးပြီးတဲ့တရားဥပဒေမှနဲ့လူတွေလည်းနားလည်ရတဲ့အခါကျတော့ဒီယာတူးနေရာအတွက်ကိုတရားဥပဒေမှတကအဆိုပြပြီးတော့မှဟိုရောက်လာသလား။အဲ့ဒီရောက်လာတဲ့အခါကျရင်သူဟာဒီဥပဒေကြီးကြီးကလာမှတကယ်ကြီးကဒီလက်ချေကရေးတဲ့ဟာမျိုးတွေဘယ်မှာပဲရှိနေမလား။တခြားတော့အချင်းတွေရောက်သွားမလားဆိုတာကိုလည်းကျွန်တော်လည်းသိနေတဲ့အထက်မှာပါပါတယ်အဲ့လိုမျိုးအချင်းတွေထူးခြားတာတွေတော့ဟုတ်ပြရပါတယ်ခင်ဗျာ
โอเคကျောင်းစီတော်မြင့်ကျေးဇူးပါဆိုတော့ကျွန်တော်ဥရထုံးရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာအခုဆိုတော့ကျွန်တော်ဒီအခုနောက်ဆုံးတွေ့ရတဲ့အကြောင်းလဲတွေကရေရိုးရရှိအကျိုးဆက်တွေဘာတွေများရှိမယ်လို့မြင်လဲဆရာဥရထုံးအ
ဲအခုအကြောင်းလဲတွေကတော့နည်းနည်းဒီ energy အစိုးရလက်ထက်မှာနည်းနည်းပို့ပြီးတော့ဟိုတက်တက်လက်လက်ဖြစ်လာမယ်နောက်ဟိုတချို့အရင်သမရာကြီးဥထင်ကျော်လက်ထက်တုန်းကအာမလို့အာမရဖြစ်ခဲ့တဲ့ကိစ္စတွေအတွက်လည်းအနေနဲ့ညှော်လင့်ချက်ရှိလာနိုင်တာပေါ့ဗျာဟိုအရေးကြီးတာတစ်ခုကတော့ဟိုအခုကျွန်တော်တို့အားလုံးလည်းခံမှန်းနေကြတဲ့အတိုင်းပေါ့သမရာကတော့ဥဝင်းမြင့်မယ်ဖြစ်လိမ့်မယ်လို့ထင်ပါတယ်ခုနဥစီတို့အောင်မြင်ပြောသွားကြလို့ပဲဒီသမရာဥဝင်းမြင့်ဖြစ်လာလို့ရှိရင်ဟိုအရင်သမရာတဲ့စာရင်တော့သူကဒီနိုင်ငံရေးအရာဒီညော်မြင်ရှေ့ညော်မြင်နိုင်တာရဲ့နိုင်ငံရေးကိုပို့ပြီးတော့ဟိုဒီသမရဥထင်ကျော်တဲ့ဆိုင်ရင်ပိုနားလဲတာရဲ့အကြောင်းသူလုံးကင်လုံးထိုက်တဲ့ကိစ္စတွေပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာသမရကဆောင်ရွက်ရန်ရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့သူ့အနေနဲ့ဒေါက်ဆန်းစုကြည်ကိုတိုင်ပင်ပြီးတော့ဟိုဒီလက်ဦးမှုရှိရှိနဲ့ဆောင်ရွက်သွားနိုင်လိမ့်မယ်လို့ထင်တယ်အထူးသဖြင့်ဆိုလို့ရှိရင်အခုသူတို့ဒီ NLD အစိုးရလက်ထက်မှာဒီမလုံနိုင်တဲ့ဟိုနေရာမြေသိမ်းဆက်ခံရတဲ့ကိစ္စတွေပေါ့နော်ဒါဆိုလို့ရှိရင်ဟိုဥဝဲမြေကိုယ်တိုင်သတ်တော်ဥက္ကရာအနေနဲ့သတ်တော်ထဲမှာဟိုစိတ်မကြသေးခင်ရပဲတက်ဆိုင်ရအုတ်ချွေပိုင်းကနေပြီးတော့ဆောင်ရွက်ပေးတဲ့ကိစ္စတွေကိုမဆောင်ရွက်ဖဲနဲ့ ဒီတရားစွဲခိုင်းတဲ့ကိစ္စကိုသူတော်တော်လေးပြောသွားတာရှိတယ်။အဲ့လိုကိစ္စမျိုးတွေပေါ့နော်။အဲ့လိုကိစ္စမျိုးတွေမှာဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်နဲ့အဲဒီအုပ်ချုပ်ရေးပိုင်းသမနာရဲ့အဲဒီအုပ်ချုပ်ရေးပိုင်းနဲ့ပေါင်းပြီးတဲ့အခါကျတော့ဒီအောက်ခြေကရန်တရားကနေပြီးတော့ဒီဒီ mindset တွေမပြောင်းလဲပဲနဲ့အဲဒီဟိုပေါ့နော်မတရားလုပ်ထားတဲ့ကိစ္စတွေကိုပြန်ပြီးတော့ဒီလမ်းမှန်ကမ်းမှန်ဖြစ်တော့အောင်ဆောင်ရွက်တဲ့ကိစ္စမျိုးတွေအများကြီးကျွန်တော်တို့မျှော်လင့်လာနိုင်တာပေါ့အဲ့တော့လွတ်တော်ဘက်အပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလွတ်တော်ကဥပဒေမျိုးတွေကိုပြဋ္ဌာန်းထားတာတွေကရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အပြန်အလှန် check and balance လုပ်တဲ့အပိုင်းမှာတော့ငကိုတိုင်းနဲ့ဆက်ပြီးတော့ွားလိုက်မယ်လို့ထင်တယ်။သို့တော့ဥတည်ခွန်မြတ်ကတော့ဥဝင်းမြင့်ကအစိုးရဝန်ကြီးတွေဒုဝန်ကြီးတွေလာဖြေတဲ့ပုံကိုယ်တွေအပေါ်မှာဒီပြောဆိုဝေဖန်ထောက်ပြသလောက်တော့ပြင်းပြင်းထန်ထန်ထောက်ပြလိုက်မယ်လို့မထင်ဘူး။နော်အဲ့ဒါတစ်ချက်ကျွန်တော်တို့နောက်တစ်ခုကဒီလွတ်တော်နဲ့သမရပေါ့နော်လွတ်တော်နဲ့သမရကစကြီးပုံခြေကဥတွေမှာကွာရောင်စွတ်တော်ကဒီပြလိုက်တဲ့ကျွန်တော်ဥပဒေတရားဟာသမရရှိရနေပြီးတော့ဒီဒီ14ရက်အတွင်းမှာကျွန်တော်တို့ဘာမှပြန်မလာဘူးဆိုလို့ရှင်ဒါအတူဖြစ်တယ်ပေါ့နော်တကယ်လို့ပြန်လာပြီဆိုလို့ရှင်လေဒုတိယတစ်ကြိမ်မှာတခါပြန်ပို့လိုက်တဲ့အခါမှာ9ရက်အတွင်းသူကသဘောမတူဘူးဆိုရင်လေလွတ်တော်ကဒီပြဋ္ဌာန်းထားတဲ့အတိုင်းလွတ်တော်ကဆုံးဖြတ်ထားတဲ့အတိုင်းဒီဖြစ်တယ်ဆိုပြီးတော့ပထမအကြိမ်လွတ်တော်ကာလတွေမှာသမရနဲ့ကျွန်တော်တို့လွတ်တော်ကြမှာတီတီမာမာဟိုဟာတွေတိုက်တွေးမှုတွေရှိရပေါ့နော်သမရဘောမတူတဲ့ဟာတော်တော်များများကျွန်တော်တို့လွတ်တော်ကအတူပြလိုက်တာတွေရှိတယ်။ဒါပေမဲ့အခုဒီလွတ်တော်မှာကတော့ကျွန်တော်ထင်တယ်ဟိုသမရဥဝင်းမြင့်ဖြစ်သွားလို့ရှင်ဥဝင်းမြင့်နေလည်းချုပ်ပြင်းစင်စရာလိုတဲ့ကိစ္စတွေပေါ့နော်။ခုနဥစီပြောင်းမျိုးတို့ခံမှန်းပြောဆိုတဲ့အရာဆိုရင်ဒါကဟလာဟိုလွတ်တော်တွေကကော်မရှင်ကစွမ်းမိုးတဲ့အဲဒီသဘောထားတွေဖြစ်ပြင်ဖြစ်ကောင်းလည်းဖြစ်နိုင်တာပေါ့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟလာဦးဝင်းမြင့်နဲ့သမရနဲ့ဒေါန်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ပြန်ပြင်လိုက်တဲ့အဲဒီပြင်ဆင်ချက်တွေဟာလွတ်တော်တွေကပြန်ပြီးတော့ပယ်ချလိုက်မယ်လို့မထင်ဘူးဆိုတာပထမအကျဉ်းထွက်တော်မှာလို့ထိတ်တိုက်ပြုတ်လိမ့်မယ်လို့မထင်ဘူးပေါ့နော်ဒ
ါကျွန်တော်အကျဉ်းအဲ့လိုဆရာတို့နှစ်ယောက်ကိုဟိုကျမ်းပြင်းသုံးသက်ချက်ကိုကျွန်တော်ဟိုကောက်ချက်ချမယ်ဆိုလို့ရှိရင်တော့ဒီသမရအပြောင်းလဲရတော့ဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာပို့ပြီးတော့တွက်လက်လာမယ်အနေအထားရှိပြီမဲ့လွတ်တော်ပိုင်းမှာတော့ဟိုမသိကြတဲ့သဘောမျိုးလို့ကျွန်တော်ရေးဝေးကောက်ချက်ချလို့ရမယ်ထင်ပါတယ်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပေးပို့ထားတဲ့ဟိုဆက်သွယ်ပို့ပြီးတော့ဟိုထားတဲ့ပုံစံတွေလည်းရှိနေပါတယ်နောက်တစ်ခုကဟို Facebook တွေ email တွေပို့ထားတယ်လည်းရှိနေတော့တချို့ Facebook စာတွေကိုမဆုမဖတ်ပြပေးပါလားခင
်ဟုတ်ကဲ့ပါရှင်နောင်နောင်ဆိုတဲ့အကောင့်ကသမရတက်တန်းတစ်လျှောက်မှာဥထင်ကျော်ကိုလေးစားမိပါတယ်အမေစုကိုလည်းလေးစားဂုဏ်ယူပါတယ်လို့ရေးထားပါတယ်အလေးအောင်ကောင်းခင်ဆိုတဲ့အကောင့်ကတော့မွန်ပြည်နယ်သားတွေအတွက်ဒီလိုရိုးသားဖြူစင်တန့်ရှင်းတဲ့သမရကြီးဥထင်ကျော်လိုလူမျိုးများများပေါ်ထွန်းပါစေလို့ဆုတောင်းပေးပါတယ်ဂုံယူစရာဆန်ပြပါတယ်။နောက်ဆန်းချိုအောင်ဆိုတဲ့အကောင့်ကတော့ဂုံယူနေပါတယ်။ထိုင်ကုန်နေရာကြီးကဘလောက်ပဲမြင့်နေမြင့်နေကိုကဒီထိုင်ကုန်နေရာနဲ့မတင့်တော့ဘူး။တာဝန်တွေမထမ်းဆောင်နိုင်ဘူးဆိုပြီးကိုအသီးစိတ်တတ်နဲ့ကိုအနားယူနှုတ်ထွက်ခြင်းကအလုံးကိုလိမ္မာကျွမ်းကျင်နဲ့ဆုံးဖြတ်ချက်ပါ။ကိုနေရာမှာထိထိရောက်ရောက်ကင်တွေလှုပ်ရှားနိုင်မဲ့သူကိုနေရာပေးခြင်းကလည်းအမှန်ကန်ဆုံးပါ။ကျွန်တော်အဖို့ကတော့သူရဲကောင်းတယောက်ပါပဲ။မိမိရဲ့အတ္တစိတ်ကိုတိုက်ထုတ်နိုင်ဖို့ဆိုတာအလွန်တရာမှခက်ခဲလို့နဲ့လုပ်ရပါ။အထူးသဖြင့်ဒီလိုမျိုးလူယူနေကြတဲ့နေရာမျိုးကိုဆွတ်လွတ်ခဲ့တဲ့သမရဦးထင်ကျော်ကိုအလေးပြုနေစေပါလို့ရေးထားပါတယ်။တူတူဆိုတဲ့အကောင့်ကတော့တချို့ရှက်တဲ့လူတွေလည်းထွက်တင်ပါပြီ။မှိန်လိုက်ပြီးတော့မသိကြအောင်ဆောင်းလာစားနဲ့တခြားအခွင့်အရေးတွေကိုမတရားစားနေကြတဲ့သူတွေပေါ့လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့မဆုမွေကျေးဇူးပါဒါတော့ Facebook ပေါ်မှာမှတ်ချက်တချို့ဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုံစံတချို့လည်းလေးလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်ဒေါက်တာတန်းတင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျအဲကျွန်တော်ဆွေးနွေးနေတာကတော့ပြည်သူအပိုင်းပါခင်ဗျကျွန်တော်တို့က NLD အစိုးရကိုတက်ကြဲကကျွန်တော်တို့ချင်းဆိုရဲသကလုံးတလုံးနဲ့ကျွန်တော်တို့ Ambulance ထောက်ခံအားပေးရပါတယ်ဒါနဲ့ကျွန်တော်တို့အခုနှစ်နှစ်ပြည့်ပြောနော်အုတ်ချုပ်ပြီးတဲ့အခါမှာ change ကတိတ်ပြီးနည်းနည်းရမတွေ့ရပါဘူးအဲ့တော့အခုသမားနေရာမှာဥဝင်းမြင့်ရောက်လာတယ်ဆိုတာကျွန်တော်အများကြီးကြိုးစားပါတယ်ခင်ဗျာဘာလို့ဆိုတော့ဥဝင်းမြင့်ရဲ့ပုံရိပ်တွေကိုကျွန်တော်လွတ်တော်ထဲမှာအများကြီးကြည့်ခဲ့ပါတယ်ဥဝင်းမြင့်အပြင်2008အခြေခံဥပဒေကိုအရေးကြိုးတောက်ထားပြီးတော့အဲ့ဒီဥပဒေနဲ့ပဲကြိုင်ကြိုင်ပေါက်တာမြင်ခဲ့ရပါတယ်လွတ်တော်ထဲမှာပြည်သူတွေရဲ့ခံစားချက်တွေကိုလည်းသူကကျမ်းနာခဲ့ပြီးပါပြီ ကျွန်တော်ကြည့်ချင်အောင်ဘယ်လိုဖြတ်သိမ်းပြီးဘယ်လိုပြထားမယ်ဆိုတော့သိတာပါပဲကျွန်တော်အားရချင်းကိုလိုချင်ပါတယ်ခင်ဗျာတရားကြီးမှန်တဲ့အကြောင်းတွေလည်းဒီကောင်းကောင်းသိတယ်နောက်အချိုးရင်မှန်တဲ့အကြောင်းတွေဝန်ထမ်းတွေအကြောင်းလည်းသူမြင်းနဲ့ကြားနိုင်ရကျွန်တော်ပို့ခဲ့တဲ့စာရင်းလည်းသူမြင်းနဲ့ဖတ်ခဲ့ရတယ်ဟောသူ့လိုပိုင်ခွင့်ဒေးသမားကဖြစ်လာရလို့ရှိရင်ကျွန်တော်တို့လူဓမ ော်အမှန်တရားတွေတက်ကနေပြီးတော့ပြည်သူတွေအတွက်ပြတ်ပြတ်သားသားဆောင်ရွက်ပေးပါခင်ဗျာလို့တောင်းဆိုချင်ပါတယ်ခင်ဗျာဒီနေ့ဒီမှာလေ
ဟုတ်ကဲ့ဒေါက်တာသန်းတင်ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဟိုတကောင်မျိုးတက်ကဦးလာထွန်းရဲ့ပေးစာပါမတ်ဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့အပျော်စွဲသမရဦးသိန်းစိန်နဲ့ ADA ဆက်သမရဦးထင်ကျော်ကိုလည်းတွေ့ခဲ့ရပြီးလည်းဖြစ်ပါတယ်အတွင်ကူပြောင်းရေးကာလမှာနိုင်ငံခေါင်းဆောင်ကိုကျွန်တော်တို့ရခဲ့ပါပြီ။ခေါင်းဆောင်ကလမ်းစဉ် policy ချမှတ်ဆောင်ရွက်နေတာလည်းတွေ့နေရပြီ။ခေါင်းဆောင်ကဥဆောင်6မှတ်ခေါင်းဆောင်မှုကိုလက်တွေ့တာဝန်ယူတာဝန်ခံဆောင်ရွက်ရမယ်တမရကလည်းအထူးအရေးကြီးတယ်လို့ယူဆပါတယ်။အတွင်ကူပြောင်းရေးကာလတစ်ခုကိုကျွန်တော်တို့တွေ့ကြုံခဲ့ပြီးပါပြီ။ပြည်စုံတယ်လို့လည်းမပြောနိုင်ဘူးဆိုတာကတော့ကျွန်တော်တို့မြည်းဆန်းခွင့်တော့ရခဲ့ပါပြီ။အာဏာ3ရက်မှာကျွန်တော်တို့ဥပဒေပြုရေးလွှတ်တော်2ရက်နဲ့ပြည်ထောင်စုလွှတ်တော်ကိုအခိုင်အမာရထားပါပြီ။အုပ်ချုပ်ရေးအတွက်အစိုးရနှစ်မျိုးဖြစ်နေတဲ့အတိုင်းတမရကအတိုင်းအတာတစ်ခုထိလုံပိုင်ခွင့်ရှိတဲ့အစိုးရအဖွဲ့ကိုလည်းရထားပြီးပြီလို့ပြောရမှာပါ။တရားစီရင်ရေးအာဏာအတွက်ကျွန်တော်အမြင်ပြောရရင်တော့လုံးဝမခိုင်မာတဲ့ပုံစံမကျတဲ့အဖြစ်ကိုတွေ့ခဲ့ရပါပြီ။လူပြောသူပြောအများဆုံးခံနေရတဲ့မန်နိုင်ဖြစ်နေတာလည်းမငင်းနိုင်ပါဘူး။တမရကစစ်တပ်ချုပ်ကင်ထားတဲ့ဝန်ကြီးဌာနတွေကလွဲရင်စစ်တပ်နဲ့မဆိုင်တဲ့တရားရေးဝန်ကြီးဌာနကိုအသစ်ဖွဲ့စည်းနိုင်တယ်လို့ရှင်းနေချုပ်ကိုလည်းတရားရေးဝန်ကြီးဌာနအောက်မှာထည့်သွင်းပြင်ဆင်ဖွဲ့စည်းနိုင်တာပါကျွန်တော်ကတော့ဒီချက်ကိုပဲသမရသစ်စီကမျှော်လင့်တာပါဒီမိုကရေစီစနစ်အတွက်တရားဥပဒေစိုးမိုးရေးအစစ်အမှန်လက်တွေ့ကျကျပေါ်လွင်ရမှာမဟုတ်ချပါဒီအတွက်သမရသစ်ကတရားဥပဒေစိုးမိုးရေးအုတ်မြစ်တည်တည်ချာချာချထားပါအစအဦးကြီးခန်းညာထဲဝါစာတဖြည်းဖြည်းပေါ်လာမှာပဲလို့ကျွန်တော်တို့မျှော်လင့်နိုင်ပါပါ
ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဦးလာထွန်းရဲ့ပေးစာပါနောက်စာတစ်စောင်ကတော့မြန်မာနိုင်ငံပါပဲကိုစိုးပိုင်ဆိုပြီးတော့ပေးပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ဦးဝင်းမြင့်ဖြစ်ရင်ဒုတိယဦးထင်ကျော်ပဲဖြစ်ပါမယ်စီမံခန့်ခွဲရေးအုပ်ချုပ်ရေးလုံလောက်တဲ့အတွေ့အကြုံမရှိဘူးသူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ကိုဖွဲ့နိုင်မှာမဟုတ်ဘူးတန်းတဲ့ဆက်ဆံရေးပိုဆိုးနိုင်ပါတယ်လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းပြေးလည်မယ်မထင်ပါဘူးဦးမြင့်စွေဖြစ်ရင်စီမံအုပ်ချုပ်မှုအတွေ့အကြုံရှိတယ်သူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ဖွဲ့နိုင်တယ်တက်တဲ့ဆက်ဆံရေးလည်းကောင်းမယ်လက်နက်ကင်အဖွဲ့စည်းတွေနဲ့လည်းပြည်လဲမယ်စစ်သားဖြစ်တဲ့အတွက်ကွန်မန်ဒါစကားကိုတသွေးမတိန်လိုက်နာလှုပ်ဆောင်နိုင်မယ်ရှေ့ကဘာပဲလုပ်ခဲ့လုပ်ခဲ့အခုကောင်းမွန်စွာအလုပ်လုပ်နေတယ်လုပ်စရာရှိတာသူ့ဘာသာသူလုပ်နေတယ်လက်ရှိလည်းသူ့ကိုဒေါ်ဆန်းစုကြည်ကရေးပါတဲ့လုပ်ငန်းတာဝန်တွေပေးထားတယ်ဗီရှင်ရှိတယ်ဒေါ်ဆန်းစုကြည်အပေါ်ရောက်နေတဲ့ဝန်တို့ဝန်ပိုးတွေတကယ်ထားနိုင်တဲ့သူဖြစ်ပါတယ်နှစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးဘာမှဖြစ်မလာဘူးဒီတိုင်းဆက်သွားရင်ကောင်းလာစရာလည်းမမြင်ပါဘူးနောက်အဖကထားခဲ့တဲ့လူတွေအသုံးတဲ့တာကိုဒေါ်ဆန်းစုကြည်မြင်သာပြီးပါပြီအခုလည်းသူ့စီမှာဝန်ကြီးဒုဝန်ကြီးတော်တော်ရောက်နေပါပြီသူ့လူတွေတစ္ဆာရှိတာမှန်ပေမဲ့ဒီတစ်ခုတည်းနဲ့အလုပ်မဖြစ်ဘူးဆိုတာသူနားလည်နေတော့ပါပြီဒီအချိန်ကသူ့ပေါ်မှာအလုံးပုံပြီးပြီးနေတာကိုခွဲပြေးနိုင်တဲ့အနေအထားလိုအပ်နေတယ်ပြီးတော့လက်ရှိအချိန်ကအချိန်ကောင်းပဲဖြစ်လာနိုင်တဲ့အကျိုးဆက်တွေစွန့်စားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါတော့ကိုစိုးပိုင်မြန်မာပြည်ကပို့ထားတဲ့ပေးစာပါဆော့ဆော့ဒေါက်တာတန်းတင်လည်းဟိုထောက်ပြတော့တာတစ်ချက်ရှိပါတယ်ဆော့ဆော့ဆရာဦးစီစုနဲ့ဒီဟိုတော့ကျွန်တော်ဦးရထွန်းတို့ထောက်ပြောသွားတဲ့အပိုင်းနေမှာတော့ဒီအစိုးရနဲ့လွှတ်တော်မှာကြုံနေတဲ့အပြောင်းလဲတွေအဓိကပြောသွားတာတော့ဟုတ်ပါတယ်ဆိုတော့ခုအပြောင်းလဲတွေကဒီတာမန်လူမှုအပေါ်မှာရောဘယ်လောက်ထိတက်ရောက်မှုရှိနိုင်လဲဆရာဦးစီစုအောင်မြင
့်အဲတာမန်လူမှုအပေါ်မှာဘယ်လောက်ပြောင်းလဲရှိနိုင်မလဲဆိုတော့သမရကအဲဒီဘယ်လောက်ထိကိုလုံးမလဲဆိုတဲ့အပေါ်မူတည်တာပေါ့သမရဘယ်လောက်လုံးမလဲဆိုတော့အခုလည်းလဲဆိုကျွန်တော်တို့မြင်နေတာကတော့သမရဦးထင်ကျော်လက်ထက်တုန်းကဆိုရင်ဒေါက်တာစုကြည်ကအဲဒီတယောက်ကျော်ပဲလုပ်နေရတယ်တခြားသောဝင်ကြီးတွေဆိုရင်လည်းလက်တော်ဝင်တွေရှိပါရဲ့ဒါပေမဲ့လည်းဟိုတစ်ခါကပြန်ပြီးတော့ပြင်ပြပြီးတော့မှလုပ်တယ်မလုပ်မလပ်ဖြစ်တယ်ဒီလိုကလေးမျိုးတွေလည်းရှားနေရတာဆိုတော့ဦးမင်းမြတ်ကသမရဖြစ်လာခြင်းရင်တော့ဘလို့ပြဒီဖြစ်နေတဲ့အောက်ခြေကပြဿနာတွေနောက်ပြီးတော့မှဝန်တန်းတွေရဲ့ပြဿနာတွေဝင်ကြီးတွေလုံးချင်တာကိုဒါဝင်ပါလေဝင်ကြီးဌာနကဝန်တန်းတွေရဲ့လိုင်းမလို့တဲ့ပြဿနာတွေအဲ့ဒီပြဿနာတွေတော်တော်များများကိုသူကလုံးနိုင်ရဲ့ရင်ဒီဟာတွေပြဿနာတွေဒီဟာသိချတိုင်းပြီးတော့လုံးချင်နေရှင်တော့
ကျေးဇူးရှိတာတွေကတော့ဟိုဖြစ်လာနိုင်ပါတယ်ဒါပေမဲ့အဲ့ဒါကတကယ်ကမတော့ပြောလို့တော့ကျွန်တော်မရပါဘူးတကယ်လို့ကမလာကလည်းအဲ့ဒါကိုစိတ်ဝင်စားပြီးတော့မှတကယ်လို့လုပ်ရမယ်ဆိုရင်တော့အပြောင်းလဲတွေပေါ်ပေါက်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်
โอเคเสี่ยอู้ရဲ့ထုံးအားတော့ဆောဆောဟိုတုံးသက်ချက်မှာတော့ကျွန်တော်ကြားလိုက်တာဥမာလေယာဉ်မြေကိစ္စမျိုးလို့ဒီတာမန်လူလူအခြေခံလူရဲစားခန်းစားနေရတဲ့ကိစ္စတွေမှာဟိုဟိုတိုးတက်တဲ့အခြေအနေမျိုးတွေမြင်ရနိုင်မယ်လို့เสี่ยอู้ဟိုဦးရဲ့ထုံးအားတော့ဆောဆောတုံးသက်ကြတာကျွန်တော်ကြားလိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းတော့အလှည့်ပေးခြင်းပါတယ်အရင်ဆုံးတစ်ယောက်ကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကကိုခမောင်လွင်ရဲ့သဘောထားကိုလည်းလူရင်းတွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာမောစနာရှင်ဒီဒီအရေရောအားဖြင့်ကျွန်တော်အမိနဲ့လည်းမောမောစနာရှင်ဒီဒီအရေခြေရလို့ချင်းဥရိယစီဝိုင်းအခွင့်အရေရောက်လေစာတမ်းပေးပြပါရဲ့ဘုရင့်ဘုံချစ်ရှင်ကြီးအခွင့်အရေရောက်လေပြင်ဆင်ပေးပြပါရဲ့တနာပြည့်နဲ့အလေအစိုးရအနေဖြင့်စီဝိုင်းနိုင်ငံရေးစီယောင်းစိုးမိုးရေးဘုရင့်ကအခုကြာရှိနေပါရဲ့စီယောင်းစိုးမိုးရေးစီဝိုင်းကကောင်းမွန်ဥပဒေအရင်တော့တော့ဒီနေ့ဒီ2020ရေလက်ရှိအစိုးရနဲ့လက်ရှိသမရရေ
ဟုတ်ကဲ့ကိုကမောင်လွင်ဆွေးနွေးရခြေစူးပါနောက်တူကတော့ဒီကိုတန်းထုံးဖြစ်ပါတယ်ကိုတောင်းမျိုးပါကိုတန်းထုံးရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာဟောကိုတန်းထုံးရဲ့ line ကျသွားပါတယ်ကျွန်တော်တို့အမေရိကန်ပြည်သူဆိုတော့ကိုလာမောင်ရှင်းနေပါတယ်ကိုလာမောင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာခြေစူးလို့ပါတော့ကျွန်တော်အနေနဲ့ကတော့ဒေါအောင်ဆန်းစုကြည်ကိုဦးမြင့်ဆွေရှောက်ခဲ့တဲ့လမ်းတိုင်း59ဆကိုရှောင်စီခြင်းပါလေဒေါအောင်ဆန်းစုကြည်သဘာဝမဖြစ်ပြီးအကြောင်းမှမဟုတ်ဘူးနောက်တစ်ခုကဒေါအောင်ဆန်းစုကြည်အနေနဲ့တပ်ပေါ်မှာဩဇာရှိတဲ့လူတယောက်တယောက်ယောက်ကိုခန့်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဦးဝင်းမြင့်အနေနဲ့အရောက်တော့ပါတယ်သို့တော်လည်းဦးဝင်းမြင့်ကလောစင်မှာတပ်ပေါ်မှာဩဇာမရှိနိုင်ပါဘူးနောက်တစ်ခုကဂျာတဲ့ရေကောင်းပေါ်မှာဦးဝင်းမြင့်မဲဆွဲခဲ့တာလေကျွန်တော်ဒီကောင်မှရှုံးတာများပါတယ်အဲ့တော့2020မှာပါဆက်နိုင်ဖို့လိုတဲ့အတွက်ကြောင့်အစိုးရဖွင့်နိုင်ဖို့လိုတဲ့အတွက်ကြောင့်ဒေါ်ဆန်းစုကြည်အနေနဲ့ပြန်ပြီးတော့စဉ်းစားသင့်ပါတယ်လို့ကျွန်တော်အတိုက်တွန်းပါတယ်
ဟုတ်ကဲ့ကုလားမောင်ကြီးကျေးဇူးပါကျွန်တော်ဒီ Facebook မှာမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်တယောက်ကတော့အကောင့်နံပါတ်ကကောင်းကင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဦးထင်ချောင်းနားတာအကြောင်းတော့ရှိမှာပါတဲ့သမနာလူသာပြောတော့နိုင်ငံအတွက်သူ့မှာဘာလို့ပိုင်ခွင့်တွေရှိလို့လဲဗျာတဲ့ကျွန်တော်ကတော့နိုင်ငံရေးမကျွမ်းကျင်ပါဘူးတဲ့သိရင်လို့ပါတခါတလေစဉ်းစားကြည့်ပါတယ်တဲ့သမနာကြီးဦးထင်ချောင်းဘယ်ရောက်နေလဲလို့မှားတာရှိရင်တောင်းပန်ပါတယ်ခုလပါခင်ဗျာဆိုပြီးဆိုရေးပါတယ်နောက်တူကတော့ဆွေဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွန်တော်ပင်စင်စားပါတဲ့တကယ်ကိုမသိပါလေမေးပြရစီသမန္တနဲ့အချံပေးဘသူကယာလူကြီးလို့ဘသူကနိုင်ငံရဲ့လုပ်ပိုင်ခွင့်ရှိတဲ့အင်းအောင်ဦးစည်းပါလေတဲ့ပြပမှာသမန္တချင်းတန်းတူရီလူတက်ရမယ်ထိပ်သီးပွဲတွေမှာအချံပေးနိုင်ငံခြားရေးဝန်ကြီးအဆင့်မင်းမသားတက်ရောက်တဲ့ဆိုတော့နိုင်ငံကုန်သက်ကကြာမကြာဥပဒေနဲ့ရောညီမညီတည်ပြရစီဆိုပြီးသူကရေးထားပါတယ်ဆိုတော့ဒီမေးခွန်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဟိုဒေါ်ဆန်းစုကြည်အနေနဲ့ကဒီ2008ဖွဲ့စည်းပုံကြီးကသမန္တတာဝန်ကြီးယူခွင့်မရတဲ့အတွက်နိုင်ငံတော်အတိုင်းအမြံယာလူဖန်တီးပြီးတော့အစိုးရကိုဦးဆောင်နေတာဖြစ်ပါတယ်ဆိုတော့ဟိုမြန်မာပြည်မှာအစိုးရရဲ့အင်ကာစင်တရက်ရှိတယ်ဆိုရင်လည်းပဲအခြေအနေရတာဝန်ခွဲဝေမှုတွေတာဝန်ယူမှုတွေကလက်တွေ့မှာတစ်ထပ်တည်းမကျရည်လဲကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုဒါကြောင့်လက်တွေ့မှာတိုင်းပြည်ကြီးကတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့အရေးကြီးတဲ့နိုင်ငံတကာနဲ့ဆက်ဆံရေးလုပ်ငန်းတွေမှာပါနေရလဲဖြစ်ပါတယ်ဟိုအမျိုးသမီးဖြစ်လို့ဆိုတဲ့အပိုင်းကိုပြောမယ်ဆိုရင်ဒီနိုင်ငံတကာမှာရောအာရှမှာရောအမျိုးသမီးခေါင်းဆောင်တွေရှိနေတာဆိုတော့အထူးပြောစရာလိုမှာတော့မဟုတ်ပါဘူးဆိုတော့တစ်ခုပဲရှိတာဒီစာနဲ့ပတ်သက်ပြီးတော့စဉ်းစားလို့စဉ်းစားကြတဲ့ခုရှိတော့ဒီဖွဲ့စည်းပုံကိုရှောင်ရှားတဲ့ဒေါအောင်ဆန်းစုကြီးရဲ့အခြေအနေကတော့ကျွန်တော်တို့ဟိုနားလည်ပြလို့ရပါတယ်ထားပါတော့ဆိုတော့တခြားအုပ်ချုပ်ရေးတာဝန်တွေမှာရောဒီတာဝန်ခွဲဝေမှုလို့တာဝန်ယူမှုလို့အပိုင်းတွေမှာတစ်ထပ်တည်းမကျရသေးဘူးဘယ်တော့တော့ရှိနေလဲဆရာဦးစီသူအောင်မြင့
်ဆရာတာဝန်ယူမှုနဲ့တာဝန်ခံမှုကအဲကျွန်တော် LDP ဆိုတာပြလာတော့ဒေါအောင်ဆန်းစုကြီးကတော့နောက်လျှောက်ကြည့်ပြောတာပါပဲဒါပေမဲ့ဒီအစိုးရရန်ရာဆိုတဲ့ဥစ္စာကအချီကလေးစားဟိုးဝင်ကြီးတိသမရာတိဒီလိုသွားတာပေါ့နော်။ဒါပေမဲ့အဲ့ဒါကပြောင်းလဲလာတဲ့အပေါ်ပိုင်းအဆောက်အုံပေါ့။ဝင်ကြီးတွေသူ့ဝင်ကြီးတွေနဲ့သမရာကလည်းတော့နိုင်ငံတော်အတိုင်ပင်ခံအခုနေ့နိုင်ငံရေးရယာတူးရတဲ့နိုင်ငံရေးပို့စီမှာပဲတာဝန်ယူမှုတာဝန်ခံမှုစကားကိုပြောတယ်။တာဝန်ခံမှုလည်းလုံးတယ်ဆိုရင်လည်းလည်းသူကမလုံလောက်ဘူး။ဟိုအောက်ခြေကြီးကသူကသွားရမှာ။ဒါပေမဲ့လက်ရှိကျွန်တော်တို့ဒီမှာကျွန်တော်ကြည့်လိုက်တဲ့အခါကျတော့နှစ်ပေါင်းများစွာကျွန်တော်တို့ဒီမှာတာဝန်ယူမှုတာဝန်ခံမှုကတယ်ရမောမတူအဲဆက်ပြမှာဒါတော့ဒီတမျိုးကိုဒါတာဝန်ယူထားတဲ့ဒီပုဂ္ဂိုလ်ဒီလမ်းလမ်းတစ်ခုဒီဝင်ထားတာဌာနအသေးလေးတစ်ခုတာဝန်ယူထားတဲ့လူကသူကတာဝန်လက်ရှိနေလေဒီကနေပြီးတော့မှသူရဲ့လုံးရကြောက်ဆက်လာမဲ့ဆိုးရကောင်းတာအကုန်လုံးကိုတာဝန်ခံမှုရလေရှိရမယ်ဆိုတော့ဒီပုံပုံတိုင်းတကလူကကျွန်တော်ဒီမှာဟိုကျွန်တော်မျိုးမမျိုးပြရအောင်ဒီနေ့ဖြစ်ပြီးဆိုတော့တတိအလေးချင်းဒီအောက်ချင်းဒီရောက်တဲ့အခါကျတော့မှကတော်တဲ့လူတွေက ဒီကိစ္စဖြစ်လာမယ်ယာရုတွေပြတ်မယ်လုံးတာကိုမကောင်းတာလုပ်တဲ့လူတွေဆိုရင်အခုလိုမျိုးပုံစံမျိုးဘာမှမဖြစ်ဘာမှမလုံးမရှိမဖြစ်မဟုတ်ပဲနဲ့ဒီလူတွေကဟိုအရေးယူခါရတာလည်းဖြစ်တော့ဖြစ်နိုင်တယ်ယာရုမဖြစ်တာလည်းဖြစ်တော့ဖြစ်နိုင်တယ်ဒီလိုပုံစံမျိုးတွေကြွားဖို့တော့လိုအပ်တယ်အခုချိန်ကြီးကတော့တာဝန်ယူမှုတာဝန်ခံမှုဆိုတာဒီကနေ့ကအစိုးရရန်နေရာထဲမှာကျွန်တော်ကြည့်လို့မသိရသေးပါဘူးစိတ်ကြဲတော့မှပဲရှိနေသေးတယ်ဘုတ်ပြနေကြတဲ့အကြောင်းအရာဖြစ်နေပါသေးတယ
်ဟုတ်ကဲ့ဆရာဦးစိုးအောင်ကျေးဇူးပါကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ Facebook ကနေပေးထားတဲ့စာတစ်ခုကလည်းဆက်ဆက်လို့ကျွန်တော်ဖော်ပြချင်ပါတယ်သူကတော့ကိုသူရင်ထွန်းမှာကိုသူရင်ထွန်းကိုသူရဲ့ဦးဝင်းမြင့်နှုတ်ထွက်လိုက်လို့လွတ်တော်ထဲမှာအာဏာရပါတီတွေအင်အားများရောနေသွားမလားဆိုတော့သိချင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ဒါနဲ့ပတ်သက်လို့တော့ဟိုဆရာဦးရထွန်းဖြည့်ပေးရင်ကောင်းမယ်ထင်ပါတယ်ဆရာဦးရထွန်းကဒီလွတ်တော်ထဲမှာလည်းအရင်ကဒီပြည်သူ့လွတ်တော်ကိုယ်စားဟောင်းအတူအနေနဲ့တိတိကျကျလုပ်ခဲ့တာဆိုတော့လေ
လွတ်တော်ထဲမှာတော့အဲ့လိုတော့အာမနေပါဘူးသူတို့ဟိုအဓိကအားဖြင့်တော့ကျွန်တော်တို့တွတ်တော်ထဲမှာစိတ်ဓာတ်တွေဆွေးနွေးတဲ့အခါမှာပေါ့ဟိုအရက်တည်းအဲဒီကျွန်တော်တို့အချိန်တစ်ချိန်တည်းမှာတခါတည်းဆုံးပြရတာမျိုးမဟုတ်ဘူးလေအချိန်ရပါတယ်နေ့ရက်သုံးရက်ဆိုတော့ဘယ်ကိစ္စမှာဘလို့ကျွန်တော်တို့သဘောထားမယ်ဘလို့မဲပေးမယ်ဆိုတဲ့ဥစ္စာတွေကကိုယ့်ပါတီလိုက်ပါတီလိုက်တိုင်ပင်ဖို့အချိန်ကြီးအများကြီးရပါတယ်အဲ့ဒါကြောင့်မလို့ဟိုအခုနောက်တစ်ခုကဒီလွတ်တော်ကော်မရှင်ဥက္ကဋ္ဌကဥရှင်မန်းနဲ့အရင်ပထမအကြိမ်လွတ်တော်ကအဲဒီဥရှင်မန်းရဲ့လူတွေပဲညားတယ်ဆိုပေမဲ့လို့ကောမဒီတွေကတော့ဟို NLD ကပုံစံတွေညားပါတယ်အဲ့တော့ကောမဒီတွေကလည်းဒီဥပဒေပြည့်တဲ့ကိစ္စတွေမှာကျွန်တော်တို့ဒီအဆိုတွေတင်သွင်းတဲ့ကိစ္စတွေမှာသူတို့မှလည်းဟိုအော်ဒါရှိပါတယ်အဲ့တော့ဟိုဆိုလိုချင်တာကအခုလွတ်တော်ဥက္ကဋ္ဌလုပ်တဲ့ဥတီခွန်မြတ်ကလည်းကျွန်တော်နဲ့လက်ခင်ပါတယ်လေအဲဒီတိတဲ့ဟိုအနေထားရဆိုရင်သူကဒီပါတီဇွဲပုဂ္ဂိုလ်ဇွဲဝါရဇွဲကြီးတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးဆိုတော့သူကတဲ့တဲ့မမသူ့လုပ်ကိုသူတဲ့မမလုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်အဲကြောင့်မလို့ဒီတို့တော်တခုတော့ရှိတာပေါ့လေဒီ NLD လွတ်တော်အမတ်တွေနဲ့တော့ဥပဒေပြည်ရေးနဲ့ပတ်သက်လို့ရှိရင်တော့ဟိုအခုအပြင်မှာလည်းပြောနေတာတော့ကြားပါတယ်ဒီဒီကော်မရှင်ပေါ့နော်ဦးရှင်မရဲ့ကော်မရှင်ပေါ်မှာယုံကြည်ရပါမလားစိတ်ချပါမလားအဲ့တော့ကိုကဒီမယုံကြည်ရဘူးမစိတ်ချဘူးလို့ထင်ပိုစူးစားပေါ့နော်ဥရပြည်ကိစ္စတွေကိုပို့ပြီးတော့နားလည်အောင်စူးစားရမယ်ဘာသာရဆိုင်ရာကိစ္စတွေကိုပို့နားလည်အောင်စူးစားရမယ
်ကိုကအားကောင်းတာကိုလုပ်ထားမှာပေါ့လေ
အကိုကအားကောင်းမှသာလေညာတွေကိုကျွန်တော်က check လုပ်နိုင်မှာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုတို့မယုံဘူးလို့ဟိုဖြစ်ယုံနေတယ်တော့မရဘူးပေါ့နော်ပို့စူးစားရမှာပေါ့လေအဲ့လိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆက်ဆိုကျွန်တော်ဒီတောထရှင်တွေရဲ့ဒီသဘောထားတွေမှတ်ချက်တွေမှာတွေ့ရတာတချို့ကတော့ဒီအစိုးရရဲ့ရန်နေအားနည်းချက်တွေကိုထောက်ပြတာတချို့လည်းကျွန်တော်တွေ့လိုက်ရပါတယ်ဆိုတော့အခုကတော့ဒီအစိုးရနဲ့ဒီလွတ်တော်ဘိုင်းအုပ်ချုပ်ရေးဘိုင်းနဲ့ဟိုလွတ်တော်ကဏ္ဍမှာထိပ်ပိုင်းနေရာတွေပြောင်းလိုက်ကြပါပေါ့လေဆိုတော့အစိုးရရန်နေအခုလိုဟိုလူတွေကသားလို့အားမြဖြစ်နေတဲ့အခြေအနေမျိုးမှာအစိုးရရန်နေပြည်ပြင်းပြင်းလက်ပတ်ဖို့ဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေအားကောင်းလာဖို့ဆိုရင်ဆရာဦးစီသူဘယ်ဘိုင်းနေမှာနောက်ထပ်ပြောင်းလဲလုပ်မယ်ဆိုလုပ်ဖို့ကောင်းလာရှိရောမလဲဆရာ
အဓိကကတော့ဟိုအခုတက်လာတဲ့ဒေါက်တာစုကြည်အပါဝင်အစိုးရဖွဲ့ကြည့်ပေါ့နောက်ဆိုရင်ဟိုသမ္မတဦးမြင့်လည်းပါလာတော့မှာပေါ့နော်သူတို့နားလည်ဖို့ကသူတို့တွေကဟိုကောင်းတဲ့စိတ်ချတွေဒါကောင်းတဲ့ policy တွေချမှတ်ပြီးမဲ့ဒီဟာကဒီလက်ရှိအခြေအနေပေါ့ဒီအရင်အစိုးရရန်ရားကိုလက်ခံလာတဲ့အခြေအနေမှာအဲ့ဒါနဲ့မလုံလောက်ဘူးဆိုတာကိုသူတို့ပြည်ပြည်ချာချာနားလည်ဖို့လိုတယ်အဲ့ဒါကဘာလဲဆိုတော့သူတို့ policy ဘယ်လိုလဲချက်ချအောက်ခြေရနေပြီးတော့မှစနေကြအကောင့်တွေပေါ်လာမှရှိပြီဆိုရင်သူတို့ကတယောက်တော့ပဲရှိတယ်။ဟိုကျဲတက်ရတာနဲ့ဟိုကြီးဝေးထားရတာနဲ့ဒါတွေကအောက်ခြေမှာဘာဘယ်လိုမျိုးကြည့်နေကြလဲဆိုတဲ့ဥစ္စာကိုသူပြန်ပြီးတော့မလုပ်နိုင်ဘူး။အဲ့တော့ပြန်မလုပ်နိုင်ဘူးဆိုတော့ဒီရန်ရည်ကြီးကိုကြောက်မှတာတိုက်ကြီးကကြောက်နေဆိုတာကိုတကယ်ပဲအောက်ခြေပြည်ပြည်ရောပြည်ပြည်ကလောခံစားရမှာ။အဲ့တော့ဒီဥစ္စာကိုအလုပ်တစ်ခုလို့သူတို့နားလည်ဖို့လိုရဲ။ဥပမာသူတို့ policy ခုချလိုက်တယ်။ဟုတ်ပြီအဲ့ဒီ policy ကဒီလိုဖြစ်လာလားမဖြစ်လာဘူးလားမဖြစ်လာဘူးဆိုရင်ဒီရန်ရည်ကြီးကိုအနေနဲ့ပြည်ပြီးတော့လုပ်ရမယ်ဘယ်အချက်တော့မှဒေသကလာဖြစ်နေကြလဲဆိုတဲ့ဥစ္စာကိုသူပြန်ချလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့ဒီမှာအခုလိုမျိုးဆိုဖွဲ့စည်းပုံအရဆိုရင်တော့ဒေသကြီးကြီးဘူးကြီးတွေပေါ့နော်အဲ့ဒါမျိုးလည်းသူကဟိုအချင်းချင်းကြီးနဲ့ဘတ်ဂျက်ကိုပါဆိုးလို့ဆိုပြီးတော့မှနည်းနည်းလိမ့်ထားတဲ့အခါကျတော့အလူရတော့မှမရှိဘူးအလုံးလိုက်တာတစ်ခုကတော့သူ့တော်အမတ်ကြီးကိုယ်တိုင်ဒီကိစ္စတွေမှာဝေပါလို့လို့ဒီရန်ရည်ကြီးပြောင်းလဲဖို့ဆိုတာရန်ရည်မပြောင်းလို့လည်းကျွန်တော်ဒီမှာဘာမှမလုပ်မရဘူးအခုတော့ဘာလို့ပြန်ဖြစ်နေကြလဲဆိုတော့ဒီကျောက်အရင်ချင်းမရှိတဲ့ဝင်ကြီးတွေဆိုရင်ရောက်ကြပြီလည်းတစ်ချက်ကဒီကသူတို့ကလည်းမိသားစုဆက်ပြေးသားများကောင်းပါတယ်ပါညာဒါပေမဲ့ အဲ့ဒီဝင်ကြီးကိုပြန်ပြောကြည့်ပြန်ပြောတယ်အဲဒီမှာဘာမှကြောင်းလဲတာမရှိတော့ဘူးဘာမှလည်းမလုပ်ရအောင်ငွေတိုင်းကိုပြန်ဖြစ်ကြတာနေရာတော်တော်များများမှာအဲ့ဒါရှိနေပါတယ်ရှိနေတဲ့ခါကျတော့နေရာကြီးကြောင်းသွားဖို့ဆိုတဲ့ဟာကိုလိုအပ်တယ်ဒါလိုလည်းသမီးတွေကဒီလိုမျိုးကိုချရမယ်ဘယ်လိုလုပ်ရမလဲဆိုတာနေရာတွေစဉ်းစားရမယ်ဘယ်လိုလဲကိုယ်ယူမလဲဆိုတာကိုသတိထားပြဖြစ်ရမယ်ဥမာအဖြစ်ဆိုလက်တော်မတည်ရဲ့ဟိုဝိစာကိုအကူအညီယူရမယ်မီဒီယာတွေကကူညီယူရမယ်ဒီလူတို့ကကူညီယူရမှာဒီရောင်းရည်ဒုက္ခတွေနဲ့ရှိတဲ့ပြည့်စုံမျိုးတွေရဲ့ရံရကြီးကိုဒီချပြောင်းလို့ဘုရားဒီချလုံးတော့မှသာဒီအပြောင်းလဲဆိုတဲ့ဟာကိုဒီလူတွေခံစားမှာဖြစ်ပါတယ်
โอเคပြင်နေဆွေးနွေးပြတဲ့တင်းသာဆရာဦးစိုးအောင်မြင့်နိုင်ငံရေးကဲခတ်ဦးရဲထွန်းကိုရိုင်းပါဝင်ဆွေးနွေးရသူတွေစာပြပုတ်သူတွေနဲ့တော်တော်ရှင်တွေအားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ခင်ဗျာ